ော်တိုဘာလ23ရက်တနင်္ဂနွေနေ့မှာလည်လာသွားမဲ့ဥပုသ္စာပြေသင်ခန်းစာရဲ့ခေါင်းစဉ်ကတော့ခရစ်တော်၌ကောင်းကြီးများဖြစ်ပါတယ်။အေဖက်ဩရစာခန်းကြီး1ငွေ324ကိုဖတ်ရှုပါ။ပေါလုဟာဘယ်အရာကိုရည်ညွှန်းထားသလဲ။ခရစ်တော်အားဖြင့်ကျွန်တော်တို့ကိုပေးတဲ့အရာတွေကဘယ်အရာတွေလဲဆိုတာကိုကြည့်ကြပါစို့။ငါတို့သည်ဖျားသခင်ရှိတော်၌မေတ္တာအားဖြင့်တန်ရှင်းလျက်အပြစ်ကင်းလွတ်လျက်ဖြစ်မိအကြောင်းဤကဘာမတိမရှိမီငါတို့ကိုခရစ်တော်၌ရွေးကောက်တော်မူသည်နှင့်အညီကောင်းကင်ဘုံနှင့်ဆိုင်သောအရာတို့၌ခတ်သိမ်းသောဓမ္မမင်္ဂလာတို့ကိုခရစ်တော်အားဖြင့်ငါတို့အားပေးသနာတော်မူသောငါတို့သခင်ယေရှုခရစ်၏ခမည်းတော်ဖျားသခင်သည်မင်္ဂလာရှိတော်မူစေတည်းထိုဖျားသခင်သည်ချစ်တော်မူသောသားတော်ကြောင့်ငါတို့အားပေးတော်မူသောကျေးဇူးတော်၏ဘုန်းတရေကိုချီးမွမ်းစေခြင်းဟာငါတို့သည်ယေရှုခရစ်အားဖြင့်တားအရာကိုရမည်အကြောင်းအလိုတော်ရှိသောစေတနာအတိုင်းရှေးမစွာကခွဲခန့်မှတ်သားတော်မူ၏ခတ်သိမ်းသောသတိပညာတော်နှင့်လျော်စွာငါတို့၌အတိုင်းထက်အလွန်များလားစွာသောကျေးဇူးတော်သည်ကျွယ်ဝပြည့်စုံသည်နှင့်အညီထိုသားတော်၏အသွေးတော်အားဖြင့်အပြစ်လွတ်တော်မူခြင်းတည်းဟုသောရွေးနုတ်တော်မူခြင်းကျေးဇူးကိုငါတို့သည်ခံရကြ၏ဖျားသခင်သည်နှလုံးသွင်းတော်မူသောစေတနာတော်နှင့်လျော်သောအလိုတော်၏နည်းနည်းသောအရာကိုငါတို့အားပြတော်မူ၏ထိုနည်းနည်းသောအရာဟုမူကားကာလအချိန်စစ်ဆုံးခြင်း၏သာသနာတွင်ကောင်းကင်ဘော်မြေကြီးပေါ်မှရှိရှိသမျှတို့ကိုပောင်း၍ခရစ်တော်၌ချုပ်ချစေတော်မူလေသည်မိမိစေတနာ၏အလိုတော်သို့လိုက်၍အလုံးစုံတို့ကိုစင်ပြပြတော်မူတတ်သောသူ၏ကြံ့စီခြင်းရှိသည့်အတိုင်းရှေးမစွာကခွဲခန့်မှတ်သားတော်မူသည်နှင့်အညီငါတို့သည်ထိုခရစ်တော်အားဖြင့်အမွေခံဖြစ်ကြ၏အကြောင်းမူကားခရစ်တော်ကိုမျှော်လင့်နှင့်သောငါတို့အားဖြင့်ဘုန်းတော်ကိုချီးမွမ်းစေခြင်းအကြောင်းဖြစ်သည်တည်းသင်တို့သည်လည်းကယ်တင်တော်မူခြင်းအကြောင်းနှင့်ရှင်သောအင်္ဂလိတရားဒီဟုသောတမန်တော်ကိုကြားနာရ၍ထိုခရစ်တော်ကိုယုံကြည်ပြီးမှဂတိတော်နှင့်ရှင်သောတန်ရှင်သောဝိညာဉ်တော်၏တစိုက်ခတ်ခြင်းကိုခံရကြပြီးပိုင်ထိုက်တော်မူသောသူတို့သည်ဘုန်းတော်ကိုချီးမွမ်းခြင်းအကြောင်းနှင့်ရွေးနုတ်တော်မူခြင်းတို့မရောက်မီကာလပတ်လုံးထိုဝိညာဉ်တော်သည်ငါတို့အမွေ၏စားရင်ဖြစ်တော်မူ၏ဆိုပြီးတော့ဖော်ပြထားပါသည်ခရစ်တော်ရဲ့နောက်ကိုလိုက်တဲ့သူတွေဟာဖျားသခင်ကိုအလွန်ချီးမွမ်းဖို့ထိုက်တန်လာပါသည်ယေရှုခရစ်အားဖြင့်ဖျားသခင်ဟာကျွန်တော်တို့ကိုသားသမီးတွေအဖြစ်မွေးစားပြီးတော့လောကတခွင်ကိုမိမိရဲ့ကိုစားအဖြစ်ထားရှိတော်မူပါတယ်။ရှင်ပေါလုဟာခရစ်တော်အားဖြင့်လူများတို့ဖျားရှင်နဲ့ဆက်သွယ်ဖို့များစွာသောရှင်းလင်းတင်ပြမှုရုပ်လုံးကိုပြသပေါ်လွင်စေခဲ့ပါတယ်။အဲ့ဒီပေါ်လွင်လာတဲ့ရုပ်လုံးတွေမှာယနေ့သင်ခန်းစာရဲ့အဓိကရည်ရွယ်ချက်ကတော့စီလုံးမှုရှိခြင်းရဲ့ရုပ်လုံးပေါ်လွင်ခြင်းပဲဖြစ်ပါတယ်။ခရစ်တော်ကြောင့်သာလျှင်ကျွန်တော်တို့ဟာအမွေစားအမွေခံမွေးစားခြင်းခံရပြီးတော့ဖျားသခင်ရဲ့မိသားစုဝင်ဖြစ်ခဲ့ကြပါတယ်။အဲ့ဒီမိသားစုဝင်ကြီးတဲမှာဖျားရှင်ရဲ့ဗရင်ရှင်ပြုတဲ့ဣသေလရဲ့သားသမီးတွေထပ်ပြီးတော့ဖြစ်ရခြင်းအခွင့်ကိုရပြန်ပါတယ်။ရှင်ပေါလုရေးသားတဲ့ဩဝါဒစာထဲမှာယေရှုရှင်ကိုလက်ခံယုံကြည်ပြီးတော့မေရှိယအဖြစ်သဘောထားတဲ့တပါးမျိုးသားတွေကတော့ဖျားသခင်ရဲ့သားသမီးတွေဖြစ်တယ်လို့ရေးသားထားပါတယ်။ဣသေလအမျိုးတွေရပိုင်တဲ့အမွေကိုလည်းပဲဂတိတော်အတိုင်းတပါးမျိုးသားတွေဟာလည်းပဲပိုင်ဆိုင်ခွင့်ရှိပါတယ်။ခရစ်တော်နဲ့အတူဆက်နွယ်ခြင်းရဲ့အကျိုးခရစ်တော်မှာတည်နေခြင်းဟာဆိုရင်ခရစ်ယာန်တွေအားလုံးပေါင်းစည်းခြင်းရဲ့အခြေခံအချက်ပဲဖြစ်ပါတယ်။လူသားမျိုးနွယ်တစ်ရက်လုံးကိုဖျားသခင်ဟာခရစ်တော်အားဖြင့်တညီတညွတ်တည်းပေါင်းစည်းဖို့အလိုတော်ရှိခဲ့ပါတယ်။ကျွန်တော်တို့အားလုံးဟာဖျားရဲ့သားသမီးတွေဖြစ်ကြပြီးတော့တဒန်းတညီတဲ့ဖျားရှင်ရဲ့မေတ္တာနဲ့ကျင်နာခြင်းကိုထားရှိတော်မူပါတယ်။တချို့သူတွေဟာအဖက်ဩရစာခန်းကြီး1ငွေ9နဲ့ငွေ17ကိုဖတ်တဲ့အခါမှာနားလည်မှုရှုပ်ထွေးခြင်းကြပါတယ်။ရှင်မစွာကခွဲခန့်မှတ်သားတော်မူတယ်ဆိုတဲ့စကားရဲ့အဓိပ္ပာယ်ကိုအငင်းပွားကြပါတယ်။ကျွန်တော်တို့ကယ်တင်ခြင်းရရှိဖို့ဖျားသခင်ကြိုတင်ခွဲခန့်ထားတယ်လို့မျိုးပျက်စီးဆုံးရှုံးခြင်းကိုရောက်ဖို့လူတွေကိုလည်းဖျားသခင်ကြိုတင်ခွဲခန့်တတ်မှတ်ထားပြီးသားဖြစ်တယ်လို့အစွဲပြုလို့ကြပါတယ်။သို့တော်လည်းပဲတမန်ကျင်းရဲ့တွင်တင်ချက်ကတော့အလိုမဟုတ်ပါဘူး။လူသားအလုံးကယ်တင်ခြင်းရရှိဖို့ကမ္ဘာမတိမရှိမီကတည်းကဖျားသခင်ကြိုတင်စီစဉ်ထားပြီးသားဖြစ်ပါတယ်။ရှင်ယောဟန်ခရစ်ဝင်ခန်းကြီး3ငယ်16မှာဖျားသခင်၏သားတော်ကိုယုံကြည်သောသူအပေါင်းတို့သည်ပျက်စီးခြင်းသို့မရောက်ထာဝရအသက်ကိုရစေခြင်းကဖျားသခင်သည်မိမိ၌တပါးတည်းသောသားတော်ကိုစွန့်တော်မူသည့်တိုင်အောင်လောကီသားတို့ကိုချစ်တော်မူ၏ဆိုပြီးတော့ဖော်ပြထားပါသည်။ဖျားသခင်ဟာဘယ်သူဘယ်ဝါကသူ့ရဲ့ကယ်တင်ခြင်းကိုလက်ခံမယ်လက်မခံဘူးဆိုတာကိုကြိုတင်သိရှိထားပြီးသားဖြစ်ပါသည်။သို့သောကိုရိုတိုင်းကြိုတင်ခန့်ခွဲပြီးမဖြစ်ဖြစ်အောင်လှုပ်ဆောင်တော်မူခြင်းမျိုးမဟုတ်ပါဘူး။ခရစ်တော်ရှင်ပြုတော်မူခဲ့တဲ့အမှုတော်ကြောင့်ကျွန်တော်တို့အားလုံးအတွက်ကယ်တင်ခြင်းလမ်းဟာလူတိုင်းအတွက်ပေးကမ်းနေလျက်ရှိပါတယ်။မေးဖို့မေးခွန်းကတော့ကျွန်တော်တို့ကိုပေးထားတဲ့ ကဲတင်ချင်းလမ်းကိုဘယ်လိုမျိုးတုတ်ပြန်မှာလဲဖျားသခင်ဟာဘယ်သူတူဦးတရားကိုမှအချက်ကင်တဲ့သဘောနဲ့ကျွန်တော်တို့ကိုကဲတင်မှာမဟုတ်ပါဘူးဝိညာဉ်တော်စာပေဖြစ်တဲ့ Ezekiel Comments Thursday Bible Commentary အတွဲ6ဆာမျက်နှာ1114မှာဆိုလို့ရှိရင်ကောင်းကင်ဘုံကြီးလာကံမှာလူသားတွေအတွက်ကရုဏာအချိန်ကန့်သန့်ပေးထားပါတယ်အပြစ်လုပ်တဲ့လူသားတွေဖြစ်နေလင့်ကစားနာခံမှုမရှိတဲ့အတွက်ကြောင့်ပျက်စီးခြင်းတို့မရောက်ရပါဘူးသို့တော့ခရစ်တော်ကိုယုံကြည်ကိုးစားဖို့ခရစ်တော်ကိုဆွေမြဲစွာကင်ဆွဲထားမှသာဖះရှင်ရဲ့ကြိုတင်ခွဲခန့်မှတ်သားထားတဲ့အမွေစားအမွေခံသားသမီးတွေအဖြစ်ရရှိနိုင်မှာဖြစ်ပါတယ်။ဖះသခင်ဟာလူသားအလုံးကယ်တင်ခြင်းရရှိဖို့ကိုသာအလိုတော်ရှိပါတယ်။ကရုဏာတော်ကာလကိုလည်းပဲထားရှိပေးတော်မူပါတယ်။လူသားတွေအလုံးရဲ့ကယ်တင်ခြင်းအတွက်မိမိရဲ့သားတော်ကိုတောင်ပေးခဲ့ပြီးဖြစ်ပါတယ်။ပျက်စီးခြင်းရောက်မဲ့သူတွေဟာအမှန်တကယ်ပျက်စီးခြင်းကိုရောက်ရပါလိမ့်မယ်။ဘာကြောင့်လဲဆိုတော့ခရစ်တော်ယေရှုအားဖြင့်အမွေစားအမွေခံသားသမီးဖြစ်ခြင်းကိုငြင်းပယ်ကြတဲ့အတွက်ကြောင့်ဖြစ်ပါတယ်ဆိုပြီးတော့ဝိညာဉ်တော်စာပေဖော်ပြချက်အားဖြင့်တနင်္ဂနွေနေ့ဥပုသ္စာပြေသင်ခန်းစာကဖော်ပြထားပါတယ်